မြန်မာအပါအဝင် Delta Coronavirus မျိုးကွဲတွေကူးစက်နေတဲ့အခြားနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့မဖြစ်မနေ Quarantine ဝင်ရမှာဖြစ်တယ်လို့ Netherlands အစိုးရကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဗြိတိန်ဘင်္ဂလားဒေ့ရှ်မြန်မာနီပေါ်စတဲ့နိုင်ငံ၄နိုင်ငံကိုအလွန်စိုးရိမ်ပွဲရာနိုင်ငံတွေဖြစ်သတ်မှတ်ကြောင်း Netherlands နိုင်ငံပြည်သူ့ကျန်းမာရေးနှင့်သဘာဝပတ်ဝန်းကျင်ဆိုင်ရာအမျိုးသား Institute RIVM ရဲ့ဂျွန်လ14ရက်နေ့ကြေညာချက်မှာဖော်ပြထားပါတယ်။အဲ့ဒီနိုင်ငံတွေမှာစိုးရိမ်ပွဲရာ Delta Coronavirus မျိုးကွဲပြန့်နှံ့ကူးစက်နေတာကြောင့်ဖြစ်တယ်လို့ရေးထားပါတယ်။2021ခုနှစ်ဇွန်လ15ရက်အင်္ဂါနေ့ကစပြီးအဲ့ဒီနိုင်ငံတွေကလာတဲ့ခီးသွားတွေအနေနဲ့ Netherlands နိုင်ငံကိုရောက်ရောက်ချင်းမဖြစ်မနေ Quarantine ဝင်ရမှာဖြစ်ပါတယ်။ဒါ့အပြင် Netherlands နိုင်ငံပြည်ရင်းခီးစဉ်မှာလည်း Quarantine ကိုအတိအကျနဲ့အပြည့်အဝဝင်ထားပြီးဖြစ်ကြောင်းအတိအမှတ်ပြုထားတဲ့စာကိုပိုင်ဆိုင်ထားရမယ်လို့ဆိုပါတယ်။မဖြစ်မနေ Quarantine ဝင်ရမယ့်လိုအပ်ချက်ကိုမလိုက်နာတဲ့ခီးသွားတွေအတွက်ဒံကြေးအဖြစ်ယူရိုငွေ339ခန့်မှန်းခြေအမေရိကန်ဒေါ်လာ417ဒေါ်လာသတ်မှတ်ထားပါတယ်။ Quarantine ဝင်ထားကြောင်းစာရွက်ကိုမပြနိုင်တဲ့သူတွေကိုတော့ယူရိုငွေ65အမေရိကန်ဒေါ်လာ115ဒေါ်လာအထိပေးဆောင်ရမှာဖြစ်ကြောင်းကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့အင်္ဂါနေ့အထိစီးရင်အရာ COVID ကူးစက်သူ 34,500 ကျော်နဲ့သေဆုံးသူပေါင်း3248ယောက်ရှိသွားပြီဖြစ်တယ်လို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကစည်းရင်းထုတ်ပြန်ထားပါတယ်ရှင်။